တော်တာရှင်များရှင်အခုဆက်လက်ပြီးထိုင်းနိုင်ငံရေးကြောင်းသတင်းဆောင်မထုတ်ဖို့ကိုဆက်လက်တင်ပြပေးပါမယ်။ထိုင်းနိုင်ငံမှာအထက်တရားရုံးကစနေနေ့မှာကျင်းပမယ့်အငင်းပွားဝယ်ကြားဖြတ်ရွေးကောက်ပွဲတွေကိုဖြတ်သိမ်းလိုက်ပြီးဧပြီလ2ရက်နေ့ကကျင်းပခဲ့တဲ့ရုပ်ကြက်ရွေးကောက်ပွဲတွေကိုတရားမဝင်ကြောင်းကြေညာပေးဖို့ချက်ထားချက်ကိုစဉ်းစားနေပါတယ်။ဒီကြောင်း VOA သတင်းတောက် Scott Bob ဘန်ကောက်မြို့ကနေဗမင်းပေးပို့ထားတဲ့အတိုင်းဦးထွန်းအောင်ကတင်ပြပေးပါလားရှင်
။ဟုတ်ကဲ့သတင်းရှင်းတော့အစိုးရကိုလနဲ့ချီပြီးတော့ကန့်ကွက်ပွဲတွေလုပ်ခဲ့လို့အပြည်နိုင်ငံရေးမရေရာမှုတွေဖြစ်ပွားနေခြင်းတောက်ကြနေမှာထိုင်းအုပ်ချုပ်ရေးပိုင်ဆိုင်ရာတရားရုံးကတိုင်းပြည်နောက်ထပ်နှစ်နာမှာကိုတာမြင့်ဖို့ခရိုင်14ခုကမဲဆန္ဒမြေတွေမှာမဲပေးမှုရက်စဲဖို့အမိန့်ပေးခဲ့ပါတယ်။ဒီနောက်ပြည်ပြချင်းမရှိတဲ့အတွက်လောလောဆယ်အခြေခံဥပဒေဆိုင်ရာပေါင်းပန်းရေးမကျဖြစ်စေရတဲ့ဧပြီလ2ရက်နေ့ပါလီမန်ရွေးကောက်ပွဲတွေကိုတရားမဝင်ကြောင်းကြေညာပေးဖို့လျှောက်ထားချက်တွေကိုတရားရုံးကအခုစဉ်းစားနေပါပြီ။အစိုးရနဲ့အတိုက်အခံတို့အကြား3လကြာနိုင်ငံရေးထိတ်တန့်ရင်ဆိုင်မှုအဆုံးသတ်စေရန်နီလာမြာရှာဖို့နိုင်ငံထိတ်တန့်တရားရုံး3ခုရဲ့တရားသူကြီးချုပ်တွေကလျှောက်ထားချက်မျိုးစုံကိုစဉ်းစားနေပါတယ်။ဧပြီလ2ရက်နေ့ရွေးကောက်ပွဲတွေနဲ့ပတ်သက်လို့ဥပဒေကိစ္စရပ်တွေအပေါ်တရားလွှတ်တော်ချုပ်ဦးချုပ်ရေးပိုင်းနဲ့အခြေခံဥပဒေတရားရုံး3ခုကအထက်တန်းတရားသူကြီးတွေတဦးနဲ့တဦးတိုင်ပင်ကြမယ်လို့တရားလွှတ်တော်ချုပ်တရားသူကြီးချုပ်ဂျာရန်ပတ်တီတနကောကပြောကြပါတယ်
။ข้อยุติเป็นเพียงว่าขอให้ทั้ง3ศาลพิจารณา
တရားသူတရားရုံးတစ်ခုစီတို့ကသူတို့တရားစီရင်ပိုင်ခွင့်ရှိတဲ့အမှုတွေကိုစဉ်းစားသုံးသပ်ဖို့သူတို့ရဲ့ဆုံးဖြတ်ချက်ကိုအချိန်မီချမှတ်ပေးဖို့တရားသူကြီးချုပ်တွေကသဘောတူတယ်လို့တရားလွှတ်တော်ချုပ်တရားသူကြီးချုပ်ဂျာရန်ကထိုင်းဘာသာဖြင့်ပြောကြတာဖြစ်ပါတယ်။မဲကလင်ကြမှုတွေနဲ့နီလာမမှန်မဲပေးမှုဆွဆွဲချက်တွေကြောင့်ဧပြီလ2ရက်နေ့ရွေးကောက်ပွဲပယ်ဖျက်ရန်တောင်းဆိုတဲ့လျှောက်ချချက်တွေကိုရွေးကောက်ပွဲတရားဝင်မှုကြက်မှတ်ရတဲ့အုပ်ချုပ်ရေးဘိုင်းဆိုင်ရာတရားရုံးကလက်ခံရရှိခဲ့ပါတယ်။ဒီရွေးကောက်ပွဲကိုအဓိကအတိုက်အခံပါတီ3ခုကသပိတ်မှောက်ခဲ့ပါတယ်။အဲ့ဒီသပိတ်ကြောင့်ဧပြီလ2ရက်နေ့ဒါမှမဟုတ်လွန်ခဲ့တဲ့အပဒုတိယအကြော်ရွေးကောက်ပွဲမှာ14နေရာကိုဖြစ်ပြီးနိုင်ခြင်းမရှိခဲ့ပါဘူးခင်ဗျာ။